COVID-19 ရောဂါကွယ်ဆေးတမျိုးကိုတရိစံအနေနဲ့စမ်းသပ်တာအလားအလာကောင်းတဲ့ရလဒ်တွေရှိနေတာကြောင့်အိန္ဒိယဆေးကုမ္ပဏီတစ်ခုကဒီဆေးကိုလပိုင်းအတွင်းအမြောက်များထုတ်လုပ်သွားမယ်လို့ပြောပါတယ်။ဒီဆေးကို Oxford တက္ကသိုလ်ကဖော်ဆက်ထုတ်လုပ်ပြီးဗြိတိသျှမှလက်ရှိလူတွေနဲ့စမ်းသပ်နေတာဖြစ်ပါတယ်။အောင်မြင်ဖို့အလားအလာအများကြီးရှိတဲ့ဒီ COVID-19 ရောဂါကာကွယ်ဆေးကိုကမ္ဘာမှာကာကွယ်ဆေးတွေအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံက Serum Institute ဆေးကုမ္ပဏီကဒီနှစ်တည်းတန်း60အထိထုတ်လုပ်ဖို့စီစဉ်နေတယ်လို့အင်ကာနီကပြောပါတယ်။တကယ်တမ်း COVID-19 လူနာရေကုသရမှာထိရောက်မှုရှိမှရှိကိုသက်သေမပြနိုင်သေးပေမဲ့ trace အနေနဲ့စမ်းသပ်တာအောင်မြင်ခဲ့ပြီးလူတွေမှာဆက်ပြီးစမ်းသပ်နေတာကြောင့်ဒီ SARS-CoV-1 and COVID-19 လို့ခေါ်တဲ့ကာကွယ်ဆေးကိုစတင်ထုတ်လုပ်ဖို့ဆုံးဖြတ်ခဲ့တယ်လို့ Serum Institute အမှုဆောင်ရာရှိချုပ်အာဒါပူနာဝါလာကပြောပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာဒီကာကွယ်ဆေးထုတ်လုပ်ရေးမှာအဓိကပါဝင်နေကြောင်းနဲ့ဆေးထုတ်လုပ်မှုကုန်ကျစရိတ်တွေအတွက်အစိုးရရဲ့အကူအညီကိုရဖို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။Serum Company နေနဲ့ကာကွယ်ဆေးတလုံးရဲ့ဈေးက $15 လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ရောဂါကာကွယ်ဆေးအမျိုးပေါင်း100လောက်စမ်းသပ်နေကြပြီးဒီထဲကအနည်းဆုံး5မျိုးကိုလူတွေနဲ့ကနှုံးစမ်းသပ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ခင်ဗျ။